ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ဖြစ်ရပ်တွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေလုံခြုံအေးချမ်းစွာနေရပ်ပြန်နိုင်ရေးနဲ့လိုအပ်သူတွေထံအကူအညီတွေအတားအဆီးမရှိပေးနိုင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးမစ္စတာဗော်ဂါထတ်ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်နိုင်ရေးမှာရောစာနာမှုအကူအညီတွေပေးအပ်နိုင်ရေးကြိုးပမ်းရမှာပါ။ထူးထူးခြားခြားတိုးတက်လာတာမရှိသေးဘူးလို့ UNHCR ပြောခွင့်ရ Vividan ထံကပြောပါတယ်။မခင်ပြည်တွေကဆက်သွယ်မေးမြန်းထားတာပါ။
ပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီး Mr. Volker Turk မြန်မာနိုင်ငံကိုနှစ်ရက်ကြာသွားရောက်ခဲ့ပြီးတော့ Rohingya Muslim ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ဒီဒုက္ခသည်တွေအတွက်စာနာမှုအကူအညီတွေပေးရနိုင်ရေးအတွက်မြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးအလားအလာကနှီးပါပြီလား။ဘယ်လိုအခြေအနေရှိပါသလဲရှင
့် Yeah, I believe what he discussed there was not specific and weUNHCR has not been part of plans or discussions between the two governments on this.
သူနေနဲ့ဆွေးနွေးရဆိုတာကဘယ်လိုပဲပုံဆောင်ရကြမယ်ဆိုတာအသေးစိတ်ဆွေးနွေးတာမျိုးမဟုတ်ပါဘူး။ဒုက္ခသည်တွေနေရပြန်နိုင်ဖို့အတွက်နှစ်နိုင်ငံအစိုးရတွေကြားဆွေးနွေးမှုတွေနဲ့အစီအစဉ်ချမှတ်ဆောင်ရွက်တာတွေမှာ UNHCR မပါဝင်ပါဘူး။လောလောဆယ်မှာတော့ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားအပြောင်းအလဲရှိတယ်လို့ကျွန်မမထင်ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Mr. Tuck အနေနဲ့လည်းထုတ်ပြန်ပြောဆိုစရာအကြောင်းအရာတစ်မရှိပါဘူး။အလားအလာကောင်းတယ်မကောင်းဘူးပြောရတော့အောင်သူ့မှာအချက်လက်လုံလုံလောက်လောက်ရှိနေမယ်လို့မထင်ပါဘူး
။ဒါပေမဲ့ဒုက္ခသည်တွေနေရပြန်ဖို့ကိုကိစ္စနဲ့ပတ်သက်ပြီးတော့ပဲ UNHCR က Mr. Tuck နဲ့မြန်မာအစိုးရအရာရှိတွေအောက်တိုဘာလ31ရက်နေ့တုန်းကပူးတဲ့ဆွေးနွေးပွဲလုပ်ခဲ့ကြတာမဟုတ်ဘူးလားရှင့်။
That was at the request of the Myanmar government. They had asked us to brief them.On the international standards.
အဲဒီဆွေးနွေးပွဲကမြန်မာဆိုရဘက်ကတောင်းဆိုလို့လုပ်ခဲ့တာပါဒုက္ခသည်တွေကိုသူတို့အလို့ဆန္ဒနဲ့အညီနေရပြန်ပို့မှုတွေကိုနိုင်ငံတကာစံနှုန်းနဲ့အညီဘယ်လိုဆောင်ရွက်ကြရလဲဆိုတာတွေကိုရှင်းလင်းပြောဆိုတာမျိုးပါစိုးစိုးကပြောခဲ့သလိုပါပဲဒီဆွေးနွေးပွဲကဒုက္ခသည်တွေနေရပြန်မဲ့အစီအစဉ်ကိုဆွေးနွေးတာမဟုတ်သလိုဘယ်ချိန်မှဘယ်လိုပုံစံနဲ့ဒုက္ခသည်ဘယ်နှယောက်ကိုပြန်လည်နေရာချထားမယ်ဆိုတဲ့အချက်လက်တွေကိုမြန်မာဆိုရဘက်က UNHCR ကိုပြောဆိုတာလည်းမရှိပါဘူးဒါကတကယ်ကိုရေပူရဆန်တဲ့ဆွေးနွေးမှုပါဒုက္ခသည်တွေနေရပြန်ပို့ရမှာဘလို့ဆန်နှုံးတွေရှိတယ်ဆိုတာကိုပဲဆွေးနွေးကြတာဖြစ်ပါတယ်ဆိုတော့အသေးစိတ်ကိစ္စတွေနဲ့ပတ်သက်လာရင်နှစ်နိုင်ငံအစိုးရတွေနဲ့ပဲဆိုင်ပါတယ
်အခုဒုက္ခသည်တွေနေရပြန်လဲခေါ်ယူရေးနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာအပြန်အလှန်ဆွဆွဲပြောနေကြတာတွေရှိပါတယ်မြန်မာဘက်ကဒုက္ခသည်တွေပြန်ခေါ်ဖို့အဆင်သင့်ဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအချိန်ဆွဲနေတာလို့ဒီမြန်မာအစိုးရဘက်ကပြောတာရှိတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းသူတို့တောင်းဆိုထားတဲ့အချက်တွေကိုမြန်မာဘက်ကမလိုက်ရောသေးဘူးဆိုတာမျိုးတွေနဲ့အပြန်အလှန်အငင်းပွားနေကြတာရှိပါတယ်။သိမကြခင်တုန်းကပဲမြန်မာဆူရတာဝန်ရှိသူတို့ပြောသွားတာကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခသည်စရင်ရဖို့စောင့်နေရတာလို့ဆိုပါတယ်။ဆိုတော့ဒီလိုဒုက္ခသည်စရင်လို့ကိစ္စတွေမှာရော UNHCR ကကူညီဆောင်ရွက်နေတာမရှိဘူးလားရှင
့် There are different forms of registration the government the Ministry of Home Affairs
ဒုက္ခသည်စီရင်ကောက်ယူတာနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဌာနကလှုပ်ဆောင်နေတာတွေရှိပါတယ်။လက်ပွေနဲ့အချက်လက်တွေယူပြီးတော့စီရင်ပြုစုတာမျိုးတွေပါ။ UNHCR အနေနဲ့ကတော့တခြားအစိုးရဌာနတစ်ခုနဲ့အတူပူးပေါင်းပြီးစီရင်ယူတာရှိပါတယ်။မိသားစုကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်ဖို့ကလည်းအချက်လက်ရယူတာတွေပါပါတယ်။ဒါပေမဲ့ဒုက္ခသည်တွေနေရပြန်ပို့ဖို့အတွက်ဆိုပြီးတီးသန့်စီရင်ပြုစုကောက်ယူတာမျိုးတော့မရှိသေးပါဘူး
။ဆိုကပြောတဲ့အထဲမှာဒီဒုက္ခသည်အသစ်တွေအကြောင်းပြောသွားတာပါပါတယ်။ဒုက္ခသည်တွေကအခုထိလောလောလတ်လတ်ကိုရောက်နေတာမျိုးလားရှင
့် Yes in the last day around 2500 came
ဟုတ်ပါတယ်မကြခင်ရက်ကနောက်ဆုံးရောက်လာတာကိုပဲ2500လောက်ရှိပါတယ်နေဆက်ဝင်ပေါက်တစ်ခုတည်းကနေရောက်လာကြတာပါ
ဒါနဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့စာနာမှုအကူအညီတွေပေးတဲ့နေရာမှာရောတိုးတက်မှုတွေရှိပါသလား
UNHCR
အနေနဲ့တည်ထားတဲ့လောက်ကတော့ပြောင်းလဲတိုးတက်လာတာတွေမရှိပါဘူးစာနာမှုအကူအညီတွေပေးခွင့်ပြုဖို့ဆက်လက်တောင်းဆိုထားသလိုပေးခွင့်မရသေးပါဘူ
းမြန်မာဆိုရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုလုံလုံလောက်လောက်မရှိဘူးလို့ထင်ပါသလားရှင
် That's hard to say I think I would need to check with my colleague on the ground because I don't know
အဲ့ဒါကပြောဖို့ခက်ပါတယ်ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကျွန်မသိချာမသိပါဘူးကျွန်မရဲ့လုပ်ဖို့ကိန်းဘက်တွေကိုမေးပြမှာပဲသိမှာပ
ါဟုတ်ကဲ့အခုနောက်ဆုံးဒုက္ခသည်အရေးအတွက်နဲ့ဒီ UNHCR ကကူညီပေးနေတဲ့အခြေအနေကိုလည်းနည်းနည်းလေးပြောပြပေးပါရှင
် operationally today several hundred refugees from one transit center to a new site
ဒီနေ့ပဲကျမတို့ဒုက္ခသည်ထောင်ထဲချီကိုနေရာအစ်တစ်ခုကိုပြောင်းရွှေ့ပေးခဲ့ပါတယ် သူတို့အတွက်နေရာထိုင်ခင်းစောက်ပြီးတော့နေနိုင်မဲ့နေရာကိုပါနောက်ဆုံးဒုက္ခသည်ရေအတွက်ကိုပြောရရင်တော့ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ခမ်းမန်းချေဒုက္ခသည်စုစုပေါင်းက6,900ကျော်သွားပါပြီ
မခင်ပြူတွေးမေးမြန်းတင်ပြခဲ့တာပါ